လက်ရှိရရှိနေတဲ့လသာကြီးမြင့်ငွေကိုတာဝန်ထမ်းဆောင်ခဲ့တဲ့လောက်တဲ့နှစ်နဲ့မြောက်ပြီးရရှိလာတဲ့ပမာဏကိုနိုင်ငံရေးပင်စင်ကြီးမြင့်ငွေဖြစ်ပေးအပ်မှာဖြစ်ပါတယ်။ပြည်ထောင်စုအဆင့်ပုဂ္ဂိုလ်များရဲ့ကြီးမြင့်ငွေဇယိတ်နဲ့အဆောင်အယောင်များဥပဒေအရကြီးမြင့်တာဖြစ်ပြီးအဲ့ဒီအထက်မှာတမတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်ထားတဲ့ကာကွယ်ရေးဝန်ကြီး၊နေဆယ်ရေးရဝန်ကြီး၊ပြည်ထောင်ရေးဝန်ကြီးနဲ့တမတော်သားကိုယ်စားလှယ်တွေပါဝင်ခြင်းမရှိဘူးလို့သိရပါတယ်။အဲ့ဒီလိုကြီးမြင့်ငွေပေးအပ်မဲ့အစီအစဉ်ကိုလွှတ်တော်ကိုယ်စားလှယ်အတော်များများကလက်ခံပေမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေကသဘောမတူဘူးလို့ပြောကြပါတယ
်။ကျွန်တော်ကလုံးဝမပြောလိမ့်ဘူး။ဒီနိုင်ငံလို့လဲဆိုတာဟိုအရကျင်လို့ဒါရင်ရကျင်လို့လုပ်ထားမှာမဟုတ်ပဲ။လက်က3သိန်းကနေ10သိန်းလူတုံးကတော့ကျွန်တော်တို့ကသဘောမတူဘူးမတူဘူးဆိုတာမရရင်တော့မဟုတ်ဘူးတိုက်ပြီးအချိန်လေးမတွေ့တက်သေးတာရယ်ဝန်ထမ်းတွေနဲ့အောက်ခြေလူရုံးကန်နေရတဲ့ကြောင့်ဒီဆယ်သိန်းဆိုတာယူဖို့ဆန္ဒမရှိဘူးကျွန်တော်ကတော့ဒီလေးနေလေးငါးလေးလုပ်ပြီးတော့မှန်တော့မှန်ပါတယ်ဥရပြုတာကိုဆိုကြီးတော့ကြီးပါတယ်အဲ့တော့ဒီတော့လုံးတစ်ခဲယူရမှာစိတ်လုံးမှာမဟုတ်အဲ့တော့သူပြတ်တော့မယ
်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ကအခုလိုကြီးမြင့်ငွေပေးရမယ့်အစီအစဉ်ဟာဖြစ်တဲ့အကြောင်းအခုလိုပြောပါတယ်
ကျွန်တော်အနေနဲ့ပြောတော့လားခုနလည်းကျွန်တော်ပြောပြီးပါပြီဘေးတင်ပါပဲဥတည်ရလည်းပေးဖို့လည်းပြောထားပြီးသားဖြစ်ပါတယ်ဘလို့ပေးတင်တယ်လဲဆိုတော့ကျွန်တော်ဆွေးနွေးချက်မှာဒိတ်တရားပေးတင်ပါတယ်လို့ကျွန်တော်ပြောထည့်ပြီးပါပြီနော်ဒါပေမဲ့ဒါပေးမပေးဆိုတာဘလို့နီလာနဲ့တွက်ချက်ပေးမလဲဆိုတာတော့တက်ဆိုင်တာဝန်ရှိတဲ့လူတွေဆွေးနွေးချက်ပဲဖြစ်ပါတယ
်ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကဥပဒေအရပေးရချီးမြှင့်မဲ့ငွေကိုလက်ခံမယ်လို့ခုလိုပြောပါတယ်
အန်တီတို့ကတော့ဥပဒေရေးဆွဲတဲ့အထိမှပါရင်တော့ပေါ့နော်ဘာပဲဖြစ်ဖြစ်ပေါ့လေဟိုသူတို့ကဥပမာမပေးဘူးဆုံးမြိုက်တဲ့အန်တီတို့မယူပါဘူးပေါ့နော်ဆိုတော့အခါသူတို့ကဥပဒေအတိုင်းပဲငါးနေသက်တမ်းအတွက်ဒါကိုသူတို့ဒီလိုတစ်လုံးတစ်ခေတည်းပင်စင်ပေးတယ်ပေါ့နော်အရင်တော့ကမဆလာခေတုံးတွေရတယ်အဲ့လိုမျိုးလေးတွေလည်းရှိခေကြတယ်ပေါ့နော်ဥပဒေကြောင်းအရမှန်တယ်ဆိုရင်တော့အန်တီတို့လည်းလက်ခံပါတယ်ပေါ့နော်ဒါပေမဲ့အန်တီတို့အနေနဲ့ကလည်းကျမတို့ကိုဒီငါးနေသက်တမ်းတာဝန်ထမ်းဆောင်ပေးလို့ကျမတို့ကိုပေးပါဆိုတော့တောင်းဆိုမှုတော့မရှိဘူးပေါ့လေ
တက္ကသိုလ်ဖွံ့ဖြိုးရေးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်မောင်ဦးကကုံသေးနှုံးနဲ့တက်နေတဲ့အတွက်အခုပေးရမယ့်ချီးမြှင့်ငွေနှုံးဟာနည်းတယ်လို့ပြောပါတယ်
။နှုံးသားနဲ့ပတ်သက်လို့တော့သိန်း50သိန်း30ဆိုတာတော့အမှန်တကယ်ပြောရင်ယနေ့အရာရာသောကုံသေးနှုံးနဲ့တွက်ကြည့်မယ်ဆိုရင်တော့ဘယ်တော့မှမရှိပါဘူး။အဲတော့နည်းလားများလားလို့မေးရင်တော့ဦးတို့ကလုံးလုံးစဲကိုယ်စားလှယ်ဖြစ်တဲ့နိုင်ငံတော်ပဲလေရှိရမှာဖြစ်တဲ့ကြောင့်အနည်းငယ်တော့နည်းတယ်လို့ပြောလို့တယ်။အဲ့ဘယ်တော့ဖြစ်တယ်လဲလို့မေးရင်ပေးစကေးကိုနှစ်ဆပေါ့နော်အခုနလို့7သိန်းရတယ်နှစ်နဲ့မြောက်အဲ့ဒါကို9နဲ့မြောက်ဆိုတရားပေါ့ဒါလည်းနိုင်ငံတော်ရဲ့စီးပွားရေးအခြေအနေပေါ်မူတည်ပါတယ်ဒီလိုဖြစ်တဲ့အနေအထားလေးကိုပြောတာဖြစ်ပါတယ
်အဲ့ဒီနိုင်ငံရေးပင်စင်တလုံးတစ်ခဲတဲ့ချီးမြှင့်ငွေကိုနိုင်ငံတော်အစိုးရဗဏ္ဍာငွေတွေကပေးရမှာဖြစ်ပြီးအဲ့ဒီချီးမြှင့်ငွေပေးရနိုင်မှုအတွက်လွတ်တော်ကိုယ်စားလှယ်တွေကိုမနေ့ကစပြီးပြည်တော်စုလွတ်တော်မှာလက်မှတ်ရေးထိုးခိုင်းနေတယ်လို့သိရပါတယ်နိုင်ငံရေးပင်စင်လို့ခေါ်တဲ့တလုံးနဲ့တခဲတဲ့ချင်းမြငွေကိုလက်ရှိပြည်တော်စုအစိုးရအဖွဲ့မှဝင်ကြီးနဲ့ဒုတိယဝင်ကြီး90ကျော်ပြည်သူ့လွတ်တော်မျိုးသားလွတ်တော်တိုင်းဒေသကြီးပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့တိုင်းဒေသကြီးပြည်နယ်ဝင်ကြီးချုပ်တွေလည်းရရှိမှာဖြစ်ပါတယ်ခင်ဗျာ